ခွန်ဆတ်တစ်နှစ်ပြည့်ခဲ့ပြီဖြစ်တဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်ကိုဆင်နွှဲကြရမှာလွတ်လပ်ရေးပြည်သူ့ကကြီးဗိုလ်ချုပ်အောင်ဆန်း1948ခုဇူလိုင်လ19ရက်နေ့မှာလှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတော့လွတ်လပ်ရေးထိန်းသိမ်းရေးမှာမြန်မာနိုင်ငံသားတွေအနေနဲ့ထားရှိရမယ့်စိတ်ဓာတ်နဲ့ပတ်သက်လို့အမှတ်ရစရာတွေကိုဗိုလ်ချုပ်အောင်ဆန်းပြောကြားချက်စကားတချို့ကိုဒေါ်လာတန်းကကောက်နှုတ်တင်ပြထားပါတယ်
1948ဇန်နဝါရီလ4ရက်နေ့ကအင်္ဂလိပ်ကိုလိုနီခေတ်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအခုဆို82နှစ်ပြည့်မြောက်ခဲ့ပါပြီမြန်မာလွတ်လပ်ရေးပြည်သူ့ကကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD နိုင်ငံရေးပါတီဟာလည်းအာဏာရအစိုးရဖြစ်လာခဲ့ပါပြီဒါပေမဲ့ခဏမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံများနဲ့လိုက်မီနိုင်ခြင်းရှိသေးတယ်လို့နိုင်ငံရေးစီးပွားရေးအမျိုးသားပြန်လည်ရင်ကြားစီရေးနှင့်နိုင်ငံပြန်လည်ထူထောင်ရေးတွေမှာအကဲဆတ်မှုတွေရင်ဆိုင်နေရဆဲဖြစ်ပါလေ။ဒါကြောင့်ကျမတို့မြန်မာတွေရဲ့အားနည်းချက်တွေကဘာတွေပါလဲ ?1948 ဗိုလ်ချုပ်လှုပ်ကြံမခံရမီဇူလိုင်23ရက်နေ့ကပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကွန်းမှာတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေအတွက်ထားရှိတဲ့စိတ်ဓာတ်တွေကိုထောက်ပြခဲ့တဲ့ကောက်နှုတ်ချက်တွေကိုဆက်လက်တင်ပြပါစီပထမကတော့လွတ်လပ်ရေးအဓိပ္ပာယ်ကိုဗိုလ်ချုပ်ရဲ့ဖွင့်ဆိုချက်ပဲဖြစ်ပါတယ
်လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ပါဒါလေလွတ်လပ်ရေးဆိုတာဟာကိုတဦးတယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုပ်တဲ့နေရာမှာတခြားတဦးတယောက်ရဲ့အကျိုးကိုမသိကြိုက်ဘဲနဲ့ဟုတ်လားတခြားလူတွေရဲ့အကျိုးကိုမသိကြိုက်ဘဲနဲ့လွတ်လပ်လပ်ကိုတိုးတက်မှုအတွက်လုပ်နိုင်တာလွတ်လပ်ရေးပဲဟုတ်လားဘုမကမြားစီပေါ်ရေးစီပေါ်ပြထုံးလုပ်တဲ့နေရာမှာအနောက်ချက်မရှိစရာဘူးလာအဲတခြားလူမျိုးတခြားလူတွေအဲရဲ့အကျိုးကိုမသိလို့ရှင်အနောက်ရှင်မသိကြဘူး။တိုင်းပြည်တပြည်လုံးရဲ့အကျိုးကိုမသိကြဘူးတခြားလူတွေရဲ့အကျိုးကိုမသိကြဘူးဆိုရင်ခင်ဗျားလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အခြေအနေကြီးရ။တို့တော့လည်းပဲသူများတကာရဲ့လွတ်လပ်ရေးကိုသွားနှောင့်ချက်တဲ့လွတ်လပ်ရေးလွတ်လပ်ရေးကိုပုံဟုတ်လား။အဲ့ဒီကဘာလဲဆိုရင် license code ဟုတ်လား။ဒါကရန်ကမှုရန်ကမှုရဖြစ်။ဒီတော့လွတ်လပ်ရေးဆိုတဲ့အသေးပဲ။စီးမဲ့ကမ်းမဲ့အပေါ်မျိုးမဟုတ်စီးနဲ့ကန်းနဲ့အပေါ်မျိုးတည်းဖြစ်စီးနဲ့ကန်းနဲ့ရှိမှသာလေလွတ်လပ်ရေးဆိုတာလည်းပဲဖြစ်နေအဲ့တော့လွတ်လပ်ရေးဆိုတာကိုကျွန်တော်တို့ရတဲ့ခံနဲ့နားလည်မှာကငါတို့တိုင်းပြည်ဟာပိုးပြီးစီးကန်းရှိဖို့လိုတယ်ဟာလွတ်လပ်ရေးရအောင်လဲငါတို့တိုင်းပြည်ကလွတ်လပ်ရေးရအောင်လဲပဲစီးကန်းရှိခြင်းနဲ့လုပ်ရမယ်အဲ့ဒီလိုအားဖြင့်စီးကန်းသဘောတွေနားလည်ပြီးအလုပ်စီးနဲ့ကန်းနဲ့အလုပ်လုပ်တမ်းမှာလွတ်လပ်ရေးဆိုတာကိုခင်ဗျားတို့တကယ်ရ
ဒါအပြင်လွတ်လပ်ရေးရတဲ့အခါမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်ရေးထိမ့်သိမ့်နိုင်ဖို့ကြိုးပမ်းဆောင်ရွက်ရမှာဖြစ်တယ်လို့လေဗိုလ်ချုပ်ကပြောခဲ့ပါတယ်
။ပြီးတော့ကျွန်တော်တို့ကတခါတော့တုံညကစပြီးအပုံလုံးပြန်ပြီးတော့ကအုပ်ပြည့်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန်းလိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန်းလိုက်ရင်ကျုပ်တို့ကခြိလန်း50လန်းလိုက်နိုင်မှာအဲဒီလိုလိုက်နိုင်တဲ့အခါကျမှနောက်10နှစ်အနည်း20တန်းစီအားဖြင့်အဲ့လိုဇန်သူညီသူဖြစ်သွားတယ်။ဇန်သူညီသူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့အခါမျက်နှာချိုသေးရ။ဒီလူမြင်နေမြင်ရတဲ့အခါလည်းမျက်နှာချိုသေးရ။ဖာတယ်လို့နိုင်ငံမျိုးဖြစ်နေပါပဲစား။ခင်ဗျားတို့အစီအစဉ်တော်ပါလား
။လွတ်လပ်ရေးထိန်းသိမ်းရမှာတိုင်းရင်းသားညီညွတ်ရေးဟာလေအရေးကြီးတဲ့အကြောင်းပဋိပက္ခရင်ဆိုင်နေရတဲ့ကနေ့ကချင်းရှမ်းရခိုင်ပြည်နယ်တွေမှာဗိုလ်ချုပ်ရဲ့ပြောကြားချက်ဟာအမှတ်ရစရာလို့ဆိုရမှာပါ
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူစုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူစုညီညွတ်ရေးအဲ့ဒီညီညွတ်ရေးလည်းခုမရှိသမျှကာလပတ်လို့ဟုတ်လား။ဒီတိုင်းပြည်ကလွတ်လပ်ပြည်လွတ်လပ်ရတော့လည်းပဲဘယ်သာပြည့်တဲ့ကျေးဇူးရလို့လို့ပါတယ်တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဒီနဲ့ဘသူကဘာလို့လို့မပြတ်ပါဒီနဲ့ဟုတ်လားအဲ့ဒါအမှတ်အရေးကြီးပါလေ
ဘူချုပ်ရဲ့မိမြနိုင်စရာပြောကြားချက်နောက်တစ်ခုကတော့လွတ်လပ်ရေးထိန်းသိမ်းရမှာမြန်မာနိုင်ငံသားတွေရဲ့စိတ်ဓာတ်အားနည်းချက်ပဲဖြစ်ပါတယ
်ကျွန်တော်တို့ပမာတွေဟုတ်လားဘလုံးပွဲမဲ့ကံရတဲ့ကံပဲဆိုရင်ဘုကပထမစကိုတွင်ရရင်အတော်လေးတကအားပြက်တာအားပြက်လာတာပဲတကံနာပဲပြူလာဒ သောက်တကားဟလာအဲ့လိုဝါပြတဲ့နေရာမဲ့တော်တော်လေးကိုလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံကျင်တာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တပက်ကနေပြီးနောက်ဆုံးအပိဓာကာချမကတ်ပြီးတော့ဒါကကိုသွင်းသွားလို့အဲသရေပြစ်ပြစ်ကျုံတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘလုံးပွဲရာတယ်မယ်ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့ပါဟုတ်လားဒါတွေမကြသေးဘူးဟုတ်လားဒီကျုံသွားတဲ့လူကလည်းပဲဘလုံးကန်လို့ရှိရင်ပထမပထမအပိုင်မယ်ဓာရီဝက်မယ်ကျုံသွားရင်တော့တော်သေးရဲ့ခံနေတယ်ဒုတိယဓာရီဝက်မယ်ကန်လို့10မိနစ်လောက်လည်းကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမသွင်းနိုင်ဘူးဆိုအဲ့ဒီခါကျလူထတာဒါကျွန်တော်တို့ဘန်ကတ်ဘလုံးပွဲတွေဘလုံးကန်တဲ့အချက်အဲ့ဒါ sporting spirit မရှိဘူး။ဒါပါလဲဆိုလို့ရှင်။သမားတွေစိတ်တိုင်းမလို့ဒါချင်းလိုက်မယ်ပေါ့။သမားတွေဟာစိတ်တက်ခက်တယ်ပါလား။တလွဲတပင်ကောင်းနေတယ်ဆိုတဲ့အတူတူပဲ။ဒီတကားကတိမယာပဲသုံးဖို့ပါတယ်ပဲ။သမားတွေစိတ်တက်ကမဖုတ်တဲ့နေရာတွေသွားပြီးတော့နေ။တကယ်နေရာတွေကျတော့အသုံးမချ။သမားပြေလွတ်လာရင်ရအောင်လို့မျိုးပဲအသုံးမချခြင်းဘူး။ဟုတ်လား။သမားပြေပြန်နေထူထောင်ရေးလောက်တဲ့နေရာမျိုးပဲအသုံးမချခြင်းဘူး။သမားဗမာချင်းချဖို့မယ်လုပ်ချင်တယ်။ဟုတ်လား။အဲ့ဒါမျိုးတွေလုတ်ချင်တယ်။ဒါမျိုးတွေလုတ်ချင်လို့ဘယ်တော့မှအကျိုးမရှိဘူး။ဒီတိုင်းပြည်ဘယ်တော့မှပြန်နေမတူတောင်းနိုင်ဘူး။ဒီတိုင်းပြည်ဘယ်တော့မှမလွတ်နိုင်နိုင်ဘူး။လွတ်လာရင်လည်းဘယ်တော့မှကြာနေတာလွတ်လာရင်မဖြစ်နိုင်ဘူး။အဲ့တော့အဲ့ဒီတော့ကာပြီးတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝ၆ပြစ်ဖို့လိုတယ်။ကျွန်တော်တို့ကအာလုံးပဲလုတ်လုတ်ပြီးတဲ့အထိနောက်ဆုံးတစ်နေ့ပြီးတဲ့အချိန်မှာရှုံးမယ်၊ခြင်းဒီဖြစ်စေ၊နိုင်မယ်၊ခြင်းဒီဖြစ်စေအကျော့တန်းသွဲနဲ့ကျွန်တော်တို့သွား။
နောက်ဆုံးနေနဲ့လွလရေးထင်းသိမ့်ရမှာထားရှိရမယ်စိတ်ဓာတ်နဲ့ပတ်သက်လို့ဘုကျုပ်ရဲ့အမှတ်ရစရာအမှားစကားတွေကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ခင်ဗျားတို့ကလွလရေးကိုလို့ချင်းရင်လွလရေးရနိုင်လောက်တဲ့ဒီကံပြီးပြစ်ကြပါ။လွလရေးကိုလို့ချင်းရင်လွလရေးနဲ့လွလရေးကိုရနိုင်တဲ့ညီညွတ်မှုကိုထိတ်ထိတ်ထားပါ။လွလရေးကိုလို့ချင်းရင်လွလရေးကိုရနိုင်တဲ့ရနိုင်လောက်ရနိုင်တဲ့သူ့တောင်မှုကိုလောက်ကြပါအဲဒီလိုလောက်ပြီးတဲ့နောက်လည်းပဲရှေ့ကိုလွတ်လာရင်အရတော့ကိုခံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှင်လည်းပဲအလုံးလောက်ကြဖို့ဒီကံစီကြဖို့အခုနယ်ကလေးကခင်ဗျားတို့ကိုခင်ဗျားတို့အချင်းသိုးတယ်အချင်းဟောင်းတယ်ဟလာတောက်ချင်းနေဖို့ကျင်းကြဖို့လိုပြီဆိုတာကျွန်တော်ကလေးပြောချင်
ဒါတော့လွတ်လပ်ရေးဘိသူကကြီးဘုရောင်အစမကွဲလွန်ပြီးလောက်ကြမခံရမီရပိုင်းအလိုမှာလွတ်လပ်ရေးစိတ်ဓာတ်နဲ့ပတ်သက်လို့ဟောပြောချက်တချို့ကိုဒေါ်လာတန်ကအကောင့်ထုတ်တင်ပြခဲ့တာပါခင်ဗျာ